ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအာဆာအကြမ်းဖက်အဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အတူလုံခြုံရေးပိုင်းဆိုင်ရာတွေမှာကိုကဲကြီးကြပ်မှုအားနည်းတဲ့အတွက်တာဝန်ရှိတဲ့ဗိုလ်ချုပ်မမောင်ဆိုးကိုဇွန်လ25ရက်နေ့မှာတပ်မတော်ကနေထုတ်ပယ်လိုက်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မမောင်ဆိုးကိုတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုဝင်ဘာလ10ရက်နေ့မှာအရန်အင်အားစီးရင်တင်သွင်းခဲ့တာဖြစ်ပေမဲ့တာဝန်ယူလုပ်ကိုင်ရမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့မလ6ရက်နေ့ကလေးကတာဝန်ထမ်းဆောင်ခွင့်ကနေရနာထားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မမောင်ဆိုးနဲ့ဒုကာကွယ်ရေးဦးစီးချုပ်ယုံကြည်ကစစ်စင်ရေးအထူးအဖွဲ့မှူးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စိုးကိုလည်းတပ်မတော်ကနေမိမိဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်ခဲ့တယ်လို့ယူဆတဲ့တပ်မတော်အရာရှိ9ဦးကို EU ဥရောပသမဂ္ဂကအရေးယူဒဏ်ခတ်ပိတ်ဆို့တဲ့အကြောင်းထုတ်ပြန်လိုက်တာနဲ့တစ်ချိန်တည်းလည်းဖြစ်ပါတယ်။အခုလိုတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုယာရုကနေထုတ်ပယ်လိုက်တယ်ဆိုတဲ့အရေးယူမှုဟာရခိုင်ပြည်နယ်ထဲကလူအခွင့်အရေးချိုးဖောက်မှုတွေကိုစတင်စုံစမ်းနေပြီဆိုတာကိုနိုင်ငံတကာကပြလိုက်တာဖြစ်တယ်လို့မြင်ကြောင်းကုလသမဂ္ဂအကြွေးမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးအဖွဲ့ကအဖွဲ့ဝင်ဦးအေးလွင်ကမြင်ပါတယ်
။တစုံတရာဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့ပုံမှာတာဝန်ရှိတဲ့လူတွေကိုစုံစမ်းဆက်ဆီးနေတယ်ဆိုတာတော့ဟိုကောင်းတဲ့သဘောလို့တော့ကျွန်တော်တွေ့ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တက်မတော်ထိတ်တန့်အရာရှိနှစ်ဦးကိုယာတုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်လို့မြမအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
တက်မတော်ကနေပြီးတော့ပူဇော်မမဆူနဲ့ဒီဒုတိယပုဂ္ဂိုလ်ကြီးအောင်ကျော်စောကိုပေါ့လေအရေးယူခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာဟိုကြိုးဆူရမယ့်ခြေလှမ်းတစ်ခုလို့တော့ကျွန်တော်မြင်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုအပြည့်အဝပြန်ရဖို့အတွက်ဒါဟာကောင်းမွန်တဲ့ခြေလှမ်းအစတစ်ခုလို့သုံးသပ်ပါတယ
်။ EU ဥရောပသမဂ္ဂကထုတ်ပြန်တဲ့တက်မတော်အရာရှိ9ဦးကိုဒဏ်ခတ်ပိတ်ဆို့အရေးယူတယ်ဆိုရက်ထုတ်ပြန်ချက်နဲ့တပြိုင်နက်တက်မတော်ဘက်ကလည်းဗိုလ်ချုပ်မမောင်ဆိုးကိုဒီယာရုကနေထုတ်ပယ်လိုက်တယ်ဆိုရယ်ထုတ်ပြန်ချက်တွေဟာကိုက်ညီမှုရှိတယ်လို့မြင်ကြောင်းနိုင်ငံရေးလေလာသုံးသက်သူစာရေးဆရာတန်းစိုးနိုင်ကသတင်းပါတယ်
။ဘာဖြစ်လို့လဲဆိုတော့ဟိုအခု EU ကထုတ်ပြန်တဲ့ခုနှစ်ယောက်မှာလည်းအမြင့်ဆုံးပုဂ္ဂိုလ်ကတိုင်းမှုနဲ့တက်မမှုနှစ်ဦးဖြစ်တာ။တိုင်းမှုနဲ့တက်မမှုနှစ်ဦးကိုရည်ယူဖို့ဒီဘက်ကလည်းဆုံးဖြတ်တယ်ဆိုတာဆိုတာတိုက်ဆိုင်မှုလို့လည်းပြောလို့ရတာပေါ့။နောက်ပြီးတော့သူတို့ခံမှန်းထားတဲ့အရှင်းအတန်းနဲ့လည်းကိုက်ညီတယ်လို့ပြောနိုင်ပါတယ်။ဘူဂျုံမူကြီးမေအွန်လိုင်းတို့ဒုတိယဘူဂျုံမူကြီးစိုးဝင်းတို့ဆိုဆိုရဲတမတော်ရဲ့ရေးကြည့်တဲ့အမြင့်ဆုံးခေါင်းဆောင်ကြီးမပါဘူးဒီဘက်ကလည်းအဲ့ဒီဟာအဲ့လောက်တွေ့ချက်မထားဘူးအဲ့တော့အဲ့ဒီကူကတော့ညကြီးရှိတယ်လို့ကျွန်တော်တော့ဒီဘူအဖြစ်သုံးသပ်လို့ရပါတ
ယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့တမတော်ကအခုလိုတာဝန်ရှိတဲ့ထိပ်ပိုင်းအရာရှိတူကိုထုတ်ပယ်လိုက်တဲ့အရေးယူမှုဟာနိုင်ငံတကာကလက်ခံနိုင်တဲ့အရေးယူမှုမျိုးဖြစ်နိုင်ပါသလားစာရေးဆရာဦးတန်းစိုးနိုင်ရဲ့အမြင်ကတော့
အဲ့လိုတော့မဖြစ်နိုင်ပါဘူး။အဓိကသူတို့ကြိုးစားနေတာ ICC ကိုစာကိုရေးဦးစီးချုပ်ပါဝင်တာဝန်ရှိတဲ့လူတွေကိုသူတို့ကခုံယုံတင်မှုကြိုးစားနေတဲ့အနေနဲ့နှိုင်းစာချင်းအများကြီးကွာကြပါ။ဒါပေမဲ့ဒီလုပ်ငန်းကိုအကောင့်ထဲပေါ်တဲ့လူတွေကိုအဓိကဦးစားပေးပြီးတော့အရေးယူတဲ့သဘောပါ။အဲ့ဒါလေဒီဘက်ကမျှော်လင့်ပြီးဖြစ်ပုံရပါ။ဒါကြောင့်မို့လဲတိုင်းမှုနဲ့တမတ်မှုကိုပဲအရေးယူတဲ့အဆင့်ပါ။ဒါပေမဲ့ဒါဟာဒီအနေနဲ့တော့ပြီးမယ်လို့မထင်ပါဘူး။နောက်ဒီတဲ့ပို့ပြီးတော့တင်းကျပ်တဲ့တောင်းဆိုမှုတွေထပ်ပြီးတော့ဒီလိုဘက်ကတင်ပြလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင
်အခုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့ဒီ NLD အစိုးရအနေနဲ့တက်မတော်နဲ့ဖြည့်ရှင်းဆောင်ရွက်ရမှာဘလို့အခက်အခဲမျိုးတွေရှိနေတာမျိုးတွေ့ရပါတယ်လို့မေးကြည့်တော့
တက်မတော်ဘက်ကတော့ဒီကိစ္စဟာအာဆာရီရဲ့ဝင်ရောက်ကျူးကျော်မှုဖြစ်တယ်ပြည်တွင်းကိစ္စဖြစ်တယ်တက်မတော်ကတော့ဖြစ်နိုင်တဲ့နိုင်ငံတကာရဲ့ပါဝင်ဆွတ်ဖွဲ့မှုသူကဆန့်ကျင်နေတဲ့သဘောပါဘယ်တရံနဲ့မှသူကဒီလက်မခံနေတဲ့သဘောဒါကသူတို့တက်မတော်မှာလဲအစင်လာရှိပါလေအရင်တော့ကာကွယ်ရေးဦးစီးချုပ်တော်တော်များများလဲနိုင်ငံခြားဆန့်ကျင်တဲ့နိုင်ငံခြားကြောက်တဲ့နော်ဂျီနိုဖိုဘီးယားရောဂါရှိပါလေအခုခုတည်းလဲကြံနေတော့မဲလို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကဒေါက်ဆန်းစုကြည်ဖက်ကြတော့လဲဒီနိုင်ငံတကာနဲ့မလဲရှင်မချောင်းတာဆက်ဆက်နေတဲ့အခါဒီကိစ္စနိုင်ငံတကာကဂျီနတ်အောင်လှုပ်ဆောင်ပေးဖို့သူ့အနေနဲ့ဝတ်တရားရှိတယ်နောက်သူအထူးသဖြင့်လူငယ်ကောင်စီတီ ICC တင်ဖို့ကြိုးစားနေတဲ့ဖြစ်စဉ်တွေအောက်မှာအခုတော့သတ်စုကြည်အနေနဲ့တမတော်နဲ့ဒီကိစ္စကိုနားလည်အောင်လိုရတဲ့ကိစ္စမှာခက်ခဲအတော်လေးအကျက်တဲ့ကျုံနေပုံရပါတယ်အခုနောက်ဆုံးအကြခင်ကဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပတ်ကကာလုံတဲ့မြင့်နဲ့ကျက်တဲ့အစည်းအဝေးအတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးချင်းရကြတယ်လို့ကြားပါတယ်အဲ့တော့ဒီကိစ္စကတော့သတ်စုကြည်အနေနဲ့လည်းနိုင်ငံတကာကတင်နလက်အောင်သူ့အနေနဲ့တင့်တင့်ကြောက်ပတ်စွာဖြည့်ရှင်းပေးဖို့လိုတယ်တမတော်ဘိုင်းကလည်းနိုင်ငံတကာရဲ့ပါဝင်ဆွတ်ဖွဲ့မှုကိုမလိုလားဘူးဆိုတဲ့ပြိပခအောက်မှာဒီအကြက်တဲ့ဟာပို့ပြီးတော့ရောက်ရှိလာတယ်လို့ကျွန်တော်တော့ယူဆပါတယ်ခင်ဗ
ျ။နိုင်ငံရေးလေလာသုံးသပ်သူစာရေးဆရာဦးတန်းစိုးနိုင်ပါရှင်။အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေအမြန်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂလက်အောက်ခံအေဂျင်စီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရကသဘောတူထားပါတယ်။ အထူးသဖြင့်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့အတူပြန်လည်သိမြတ်ရေးအစီအစဉ်တွေကိုအမြန်ဆုံးအကောင့်ထဲပို့သင့်တယ်လို့လည်းဦးအေးလွင်ကထောက်ပြပါတယ
်ဒုက္ခသည်တွေများဟိုတက်မဲ့ပစ္စည်းတွေမဟုတ်ဘူးဗျာတက်ရှိပစ္စည်းတွေပါသူတို့တော်တော်ကိုဒုက္ခရောက်နေပြီရာသီဥတုကလည်းတော်ဆိုးွားတယ်အဲ့တော့ကနှစ်ဖက်ကဟိုပြီးနိုင်လောရှိတော့သူများသည်တွဲဆုံဆွေးနွေးပြီးတော့လျှော့တဲ့နာလေးတွေလည်းလျှော့ပြီးတော့ကလူသားဒုက္ခရောက်နေတဲ့ကိစ္စရက်ကလေးပေါ်မှာတော့နေနေအပြန်ဆုံးဆောင်ရွက်ဖို့လိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
။ခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေရှိတဲ့အတွက် American နဲ့အတူ EU ဥရောပသမဂ္ဂကနေဒါနိုင်ငံအပြင်တခြားအနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေတန်ခတ်မှုတွေတိကျပ်ပိုးပြီးတော့မမြင့်တက်လာစေဖို့အတွက်ရခိုင်ပြည်နယ်အရေးကိုကင်တွယ်ဆောင်ရွက်ရမှာပိုးပြီးတော့ပွင့်လင်းမြင့်တာမှုရှိဖို့လိုတယ်လို့လည်းမြမရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်
။ရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်ဝင်ရောက်ရေးနဲ့ပတ်သက်လို့ရှိရင်လည်းပဲအပေါ်နေနေနာမှုရှိရှိနဲ့ချပြအတိပေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဆောင်ရွက်တဲ့အပိုင်းမှာဟိုအားနည်းချက်တွေဟိုနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့တော့ကျွန်တော်ကသုံးသပ်မိပါတယ်။အဲဒီအတွက်ကြောင့်လည်းပဲဒီနိုင်ငံတကာရဲ့ဟိုဖိအားပေးမှုတွေအခြေအနေတွေပေါ်မှာပုံပြန်ဆောင်ရွက်မှုတွေဟာနှေးကွေးလေးလံနေတယ်လို့အဲဒီလိုသုံးသပ်ပါတယ်
။အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့သူတွေနဲ့ပတ်သက်လို့ ICC ကဝင်ရောက်စုံစမ်းဖို့အသင့်မသင့်ဆိုတဲ့အကြောင်းကြားစာကိုဇူလိုင်လ28ရက်နေ့နောက်ဆုံးထားပြီးအကြောင်းပြန်ဖို့အတွက် ICC တရားသူကြီးတွေကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့် ICC ရဲ့အခုလိုတောင်းဆိုမှုတွေကိုတုံ့ပြန်စရာမရှိဘူးလို့လည်းသူတို့ရဲ့သဘောထားကိုထုတ်ပြန်ထားပါတယ်ရှင်။